ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်ကလေးငယ်တွေမှာအရေးပြားရောဂါတွေဖြစ်ပွားနေပါတယ်။ကလေးတွေအရေးပြားပေါ်မှာအရေးကြီးဘူးလေးတွေထွက်နေကြတာလို့ကူညီပေးသူတွေကပြောပါတယ်။စစ်ဘေးဒုက္ခသည်ကလေးငယ်တွေကြားမှာအစာအာဟာရနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေချိန်မှာပဲသူတို့မှအခုလိုအရေးပြားပြဿနာတွေခံစားနေကြရတ တွေရဲ့အရေးပြပေါ်မှာရာနာနဲ့အရေးကြီးဘူးပုံစံမျိုးတွေအခုလက်တလောအဖြစ်များနေကြတယ်လို့စစ်ဆောင်တွေကကူညီပေးသူတွေစီကသိရပါတယ်။စကိုင်းတိုင်းရင်းမာဝင်ခရိုင်ကဏီမြို့နယ်မှာရှိတဲ့စစ်ဘေးရှောင်ကလေးငယ်အများစုမှလည်းအခုလိုပုံစံမျိုးတွေဖြစ်နေတာပါ။ကလေးငယ်တွေကတချို့ဆိုရင်တပတ်လောက်အထိဖြားနာတာမျိုးတွေလည်းရှိတယ်လို့ကဏီမြို့နယ်လူလူတော်လိုင်းရေးတပိတ်အင်အားစုဦးဆောင်သူကိုပြည့်အောင်နိုင်ကပြောပါရယ်
။ကဏီနယ်မှာကစစ်ဆောင်စခန်းတချို့နယ်ပေါ့ကျွန်တော်တို့ရောက်ဖြစ်နေတဲ့များစာတင်ကျောင်းတွေမှာထူရပေါက်တာပေါ့ဆရာမနဲ့ပြကြည့်တော့ခနာကိုဒီမတန်ရှင်းလို့ဖြစ်တာကြောင့်တချို့ကြတယ်တောက်ရမဲ့စီတွေထိုးရမဲ့စီမထိုးခဲ့ရကြောင်းလို့ပြောတာဗျအတိုင်းကြီးပါပေါက်နေကြပေါ့ဒါပေမဲ့လို့ဒီနှစ်ကကြတော့ကျွန်တော်တို့ရောက်ဖြစ်တဲ့စာတင်ကျောင်းတွေတော်တော်များတယ်ပေါ့ဒီနေ့ရောက်ဖြစ်တဲ့စာတင်ကျောင်းဆိုလို့ရှိရင် KG တန်းစာတော့10တန်းအထိပျောက်တဲ့သူတွေကပျောက်တယ်ပေါက်တဲ့သူတွေကပေါက်နေတော့ပေါက်နေတယောက်လည်းမျိုးကူးဆက်ကြတာအဲ့လိုမျိုးဖြစ်နေကြတာပေါ့ဗျာ
ကလေးငယ်တွေရဲ့ကျန်းမာရေးအတွက်စေဝါကူညီပေးနိုင်မယ့်အလူရှင်တွေလိုအပ်နေတာပါစစ်ဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာလိုအပ်ချက်တွေအပြင်ကလေးငယ်တွေစာသင်ကြားနိုင်မှုအခြေခံလိုအပ်ချက်တွေထဲမှာကျန်းမာရေးကလည်းအဓိကပါဝင်နေပါတယ်ရုပ်ပိုင်းဆိုင်ရာမကပဲစိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ကိုပါသတိထားပြီးကလေးငယ်တွေရဲ့လိုအပ်ချက်ကိုပြည့်အောင်နိုင်ကအခုလိုပြောပါတယ
်စစ်ဆောင်ကလေးတွေရောပြည်သူအခြေသူကျောင်းမှာစာသင်နေတဲ့ကလေးတွေရောပေါ့ရခင်တော်ဆိုလို့ရှိရင်သူတို့ထိုးသင့်တဲ့ကောက်စီးတွေထိုးကြရတယ်။တောက်တဲ့ကောက်စီးတွေတောက်ကြရတဲ့အနေအထားရှိတယ်ပေါ့။ဒီခုကာလမှာကတော့ဒါတွေမရှိပါဘူး။စေဝါနဲ့ပတ်သက်ပြီးတဲ့အခါမှာကလေးတွေကိုကျန်းမာရေးစောင့်ရှောက်မှုကတော့အင်မတန်မှအားနေတယ်။ကျန်းမာမှလည်းကလေးတွေကစာသင်ကြားနိုင်မယ်။စိတ်တွေကကြည်လာမယ်ပေါ့။အခုကစာသင်ခန်းထဲမှာရှိနေပြီမယ်လို့တပည့်နေအောင်နေမှာတင်နေမယ်လို့တခြားတော့နေရာတွေကအတိအသီးတွေပါတင်နေကြရမယ်လို့ဒီခန္ဓာကိုယ်ကျန်းမာဖို့အပြင်ပြီးတော့သူတို့စိတ်တွေကိုကျွန်တော်တို့ကြမ်းမာလာအောင်စာသင်ရင်းနဲ့စိတ်တွေမကြောက်အောင်လည်းကျွန်တော်တို့ကြိုးစားနေရတာလေစိန်ခေါ်မှုတစ်ခုပဲပေါ့စာသင်နေမယ်လို့လည်းအမြဲတမ်းအဲကုံချောင်းနေရေချောင်းနေမလာရင်မလို့လေချောင်းမော့ကြည့်နေရတဲ့အနေအထားလည်းဖြစ်နေတာပေါ့အဲ့ဒါလည်းကလေးတွေစိတ်ဓာတ်တွေမပြတ်ကျင်းသွားအောင်ပေါ့ဒါလည်းလုပ်နေရတဲ့အနေအထားတော့ရှိကြပါတယ
်ကြာပြီငယ်ဒေတာအခေါ် KNI ပြီမှလည်းဒီမော့ဆိုအရှိဘက်ချမ်းကတိုက်ပွဲတွေကြောင်းပေးလို့ရထွက်ပြေးရသူတွေလည်းကလေးငယ်တွေလည်းပါဝင်ပါတယ်နေရာဒေသအသီးသီးစီထွက်ပြေးကြသူတွေထဲမှာဖရူဆိုမျိုးနောက်ဖက်ချမ်းရောက်လာသူတွေလည်းရှိပါတယ်အခုထပ်ပြီးတော့ရောက်လာတဲ့ဒုက္ခသည်တွေကကလေးငယ်တချို့ရဲ့အရေးပြားပေါ်မှာယာနာပုံစံမျိုးပေါက်တာတွေရှိတယ်လို့ကူညီသူတွေကပြောပါတယ်လမ်းမဆက်တွေအခက်အခဲကြောင့်အလူရှင်တိတ်မရှိတဲ့အဲ့ဒီစစ်ဆောင်စခန်းတွေမှာနေထိုင်သူတွေအတွက်အရေးပေါ်စားနပ်ရိက္ခာအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ဖရူဆိုမျိုးနဲ့အနောက်ဘက်ချမ်းစစ်ဘေးရှောင်ကူညီဆောက်ရှောက်ရေးကော်မတီဝင်တဦးကပြောပါတယ
်ကလေးငယ်တွေကကြောပေါ့နော်ရားတယ်ကုတ်လိုက်ရပြီးတော့အဖုလေးတွေထွက်လာတယ်ပြီးတော့အင်ဂျင်ပုံစံမျိုးတွေပေါ့နော်အဲ့လိုမျိုးပုံစံလေးတွေတော့ရှိတယ်ဟောတခြားကြီးမမအေးပြာယောဂတိအဲ့လိုမျိုးကြီးတော့ကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်ဒီကလိုအပ်ချက်ကတော့အဟာရပိုင်းပေါ့နော်အဟာရပိုင်းမှာအနေအိုက်လိုအပ်နေတယ်ပြီးတော့ဒီနောက်ဘက်ချမ်းဆိုရင်အနေနဲ့လာပတ်တဲ့ကကဲတဲ့တော့နော်ဒီနေ့အရနေတယ်ဗောအရနေတော့ဘာမှရခပြက်လက်ငွေရှိရောနော်ကလေးသူငယ်တွေမှာဆိုလို့ရှိရင်အဟာရမပြေဝမှုတွေပေါက်ချိန်ပိုင်းလိုက်တိုင်းပေါက်ချိန်ကျနေတာတွေဗောနော်အဲ့လိုမျိုးတွေရှိနေတယ်ဗောကလေးသက်ရှင်မှုအတွက်တမရေအတွက်ဗောနော်တကူရေတော့နေဗောနော်ဘက်ဆုံးလူအန်ဒီဗောနော်
ကီယနီပြည်တဲ့အခုရက်ပိုင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကြောင့်စစ်ဆောင်ဥယျာဉ်တွေလည်းတိုးလာနေပါတယ်။အဲ့ဒီမှာလာသားအရွယ်ကလေးငယ်တွေအပါအဝင်ခန္ဓာကိုယ်ပေါ်အဖုပေါက်တာနဲ့ဖျားနာတဲ့ကလေးငယ်တချို့လည်းရှိနေတယ်လို့သိရပါတယ်။အလင်းသင့်တယ်လို့စစ်ဆောင်နေရတဲ့အခြေအနေမှာကျန်းမာရေးအတွက်ဆရာဝန်ပြနိုင်မှုခက်ခဲနေပြီးကူညီပေးနေသူတွေကတော့အရေးပြားဆရာဝန်နဲ့ပြသနိုင်မှုကြိုးပမ်းနေတယ်လို့ဆေးဝါးအတွက်အလူရှင်တွေလည်းလိုအပ်နေတယ်လို့ပြောပါရခင်ဗျာ။